ဝိုင်းရင်းနိုင်ငံရဲ့သမားတယောက်လည်းဖြစ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုမှာအရေးပါတဲ့နေရာတွေကပါဝင်ခဲ့သူတယောက်လည်းဖြစ်တဲ့တခင်တင်မြတ်ဟာဒီကနေ့မနေ့ပိုင်းကလူကြီးရောဂါနဲ့ကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်အသက်62နှစ်ရှိပြီဖြစ်တဲ့ဒနုပြူဇာတိတခင်တင်မြတ်ဟာမြန်မာနိုင်ငံရေးဇက်ခုံမှာအရေးပါတဲ့အဖွဲ့အစည်းတည်းရဲ့ထိပ်တန်းနေရာတွေမှာတာဝန်ယူခဲ့ပူးပါတယ်။နေဆက်ဆန့်ကျင်ရေးနဲ့လွတ်လပ်ရေးလှုပ်ရှားမှုကာလဒုဗမာအစည်းအရုံးကနေတခင်ပွဲခံနိုင်ငံရေးဆောက်လုပ်ခဲ့ပြီးတော့ဗမာပြည်ကွန်မြူနတီပါတီအလန်နီကွန်မြူနတီပါတီမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတွေမှဗဟုကော်မတီတာဝန်တွေကိုယူခဲ့ပါတယ်1988ခုနှစ်လူလူလှုပ်ရှားမှုကြီးအပြီးကာလမှာဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံကူညီခဲ့သူလည်းဖြစ်ပါတယ်ဒါပေမဲ့လည်းစစ်အစိုးရဥဆောင်ပြုလုပ်တဲ့အမျိုးသားညီလာခံကိုထောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝေဖန်သူတဦးဖြစ်လာခဲ့ပြန်ပါတယ်။ဒါကြောင့်လဲသူ့ရဲ့နိုင်ငံရေးအကြောင်းအသွေးအပြောင်းလဲအမျိုးမျိုးကြောင့်ဝေဖန်မှုတွေကိုခံခဲ့ရပါတယ်။တခင်တင်မြဟာဖက်စစ်ဒေါ်လန်ရေးနဲ့လွတ်လပ်ရေးလှုပ်ရှားမှုတွေမှာတော့လဲအရေးပါတဲ့အခန်းကဏ္ဍတွေကနေပြီးတော့ပါဝင်ခဲ့ပြီးလွတ်လပ်ရေးကြပြီးနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တွင်းအကျဉ်းချတာကိုလဲခံခဲ့ရပါတယ်။1960ပြည့်လွန်နှစ်တွေမှာအဖမ်းခံခဲ့ရခြင်းအတွင်းမှာထောင်ထဲမှာစတင်ရေးသားခဲ့တဲ့ဘုံဘဝမှာဖြင့်ဝိထုဟာဆိုရင်နိုင်ငံရေးလောကမှာရောစပေလောကမှာပါထင်ရှားတဲ့နိုင်ငံရေးနောက်ခံဝိထုတအုပ်ဖြစ်ခဲ့ပါတယ်။1990မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆက်နွယ်ပြီးတော့သူထောင်ချခံခဲ့ရဘူးပါတယ်။တခင်တင်မြဇာဗနာကိုတော့မလ2ရက်နေ့ကြာရင်ရေဝေးတုတ်တက်မှာပြုလုပ်မယ်လို့သိရပါတယ်ရှင်။